G7 သည်တွေ့ဆုံမှုဟာထူးခြားကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ပြီးအကျိုးများစေတဲ့စည်းဝေးပွဲဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကမှတ်ချက်ပေးပါတယ်။အခုလိုတွေ့ဆုံမှုကနေကိုဗစ်ရောဂါကာကွယ်တိုက်ဖျက်ရေးကမ္ဘာစီးပွားရေးပြန်လည်နှိုးထလာစေရင်းနဲ့တရုတ်ရဲ့မကောင်းတဲ့အမူအကျင့်တွေပြောင်းလဲလာစေရေးအတွက်နာမည်ထုတ်ဖော်ပြောဆိုခဲ့တာပါ။ G7 ထိပ်သီးစည်းဝေးပွဲအပြီးထုတ်ပြန်တဲ့ကာဗစ်ပြန်လည်အော်ကြေညာချက်ထဲမှာတော့ကမ္ဘာစီးပွားရေးပြန်လည်နှိုးထလာစေဖို့ဒေါ်လာ12 trillion သုံးဆွဲသွားမယ်အကြောင်းလည်းပါဝင်ပါတယ်။ဒါ့အပြင်တရုတ်နိုင်ငံကိုထိန်းညှိနိုင်ရေးအတွက်တရုတ်ရဲ့ပိုးကပ္ပလမ်းမစီမံကိန်းကိုရှင်းပြနိုင်ဖို့ဝင်ငွေအလဲအလတ်နဲ့ဝင်ငွေနည်းနိုင်ငံတွေမှာရင်းမီလမ်းပန်းအခြေခံအဆောက်အုံတည်ဆောက်ပေးမယ်။ပိုမိုကောင်းမွန်တဲ့ကမ္ဘာကြီးပြန်လည်ထူထောင်ရေးဆိုတဲ့ G7 ရဲ့ B3W စီမံကိန်းအသစ်လှုပ်ဆောင်သွားဖို့ကိုလည်းကြေညာခဲ့ပါတယ်။တဘောအပောင်းဝင်းရင်ထိန်းသိမ်းသမားတွေကဆန္ဒပြနေတဲ့ကြားကပဲဒီထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်မချနိုင်ခဲ့တဲ့အချက်ကတော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကိုဘယ်အချိန်မှအပြစ်သက်လုဆောင်နိုင်မလဲဆိုတာကြေညာနိုင်ခဲ့ခြင်းမရှိပါဘူးခင်ဗျာ။